ကျမတော်မူပါစတူတော်မောင်ရေအိမ်ဆိုတဲ့ဝေါ်ဟာရဟာငါတို့အားလုံးအတွက်မရှိမဖြစ်လိုအပ်တဲ့အရာဝတ္ထုပစ္စည်းတွေထဲမှာမှလူတစ်ယောက်အတွက်စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာကိုလုံခြုံနှွေးထွေးမှုအပြီးနိုင်ဆုံးအရာဖြစ်တယ်လို့ငါတို့သတ်မှတ်ခဲ့ကြတယ်မဟုတ်လားပြန်စရာအိမ်မရှိတဲ့လူတစ်ယောက်ရဲ့စိတ်ခံစားချက်ကိုအိမ်ပိုင်းရာပိုင်းမရှိတဲ့သူတွေကသာကိုချင်းစာနားလည်နိုင်ရမှာပါငါတူအထူးသဖြင့်လူဦးရေထူတဲ့အများပြားလာတဲ့ရန်ကုန်မြို့ကြီးလိုနေရာမျိုးမှာအိမ်ပိုင်ရာပိုင်မရှိတဲ့သူက80ရာခိုင်နှုန်းကျော်ရှိတယ်ဆိုတဲ့အတွက်လူရေ6တန်းလောက်ရှိတဲ့ရန်ကုန်မြို့ကြီးမှာလူပေါင်း4တန်းနဲ့2သိန်းဝန်းကျင်လောက်ဟာအိမ်ပိုင်ရာပိုင်မရှိတဲ့အနေအထားဖြစ်နေပါတယ်ငါတို့အစိုးရကအိမ်ယာစီမံကိန်းအတွက်အကောင့်ထဲဖော်နေရမှာရန်ကုန်မြို့အတွက်တန်ဖိုးနဲ့တန်ဖိုးတင့်တဲ့အိမ်ယာအခန်းပေါင်း2208ခန်းပဲတိဆောက်ရောင်းချရသေးတာကြောင့်အိမ်လိုအပ်ချက်အရဆိုရင်စစ်မစက်နှမ်းပတ်တဲ့အနေအထားလောက်ပဲရှိပါသေးတယ်ငါတို့လူရေထူတဲ့များပြားတဲ့မန္တလေးမြို့လိုနေရာမျိုးမှာလည်းမြတ်ဤနန္ဒာအင်ယာစီမံကိန်းအတွက်အခန်းပေါင်း800လောက်သာစောက်လုပ်ရောင်းချပြီးစီးသေးတဲ့အတွက်အင်ယာလိုအပ်ချက်အတွက်အကောင့်ထဲပေါ်ရမှာမထိရောက်သေးတဲ့ခြေနေမှာပဲရှိနေပါသေးတယ်။ဆက်လက်ပြီးရန်ကုန်မုံရွာမကွေးနဲ့ပသိမ်မြို့တွေမှာလည်းတန်ဖိုးနဲ့အင်ယာတွေကိုစောက်လုပ်ဖို့အစိုးရကစီမံဆောင်ရွက်နေပါတယ်။ဒါပေမဲ့တန်ဖိုးနဲ့အင်ယာစောက်လုပ်ဖို့အတွက်အဓိကအဟန့်တားဖြစ်နေတာကမြေနေရာအခက်ခဲပါငါတူ။မင်းသိတဲ့အတိုင်းရန်ကုန်မြို့ရဲ့မြေဈေးကအဆမတန်ကြီးမြင့်နေတာကြောင့်အစိုးရအနေနဲ့တန်ဖိုးနဲ့အင်ညာတွေကိုစောက်လုပ်ဖို့ရမှာကြီးမားတဲ့အဟန့်တားဖြစ်စေပါတယ်။ဒါကြောင့်လဲရန်ကုန်တိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြေတန်ဖိုးတွေတဖြည်းဖြည်းရော့ကျသွားအောင်အရင်စီမံဆောင်ရွက်ရမယ်လို့ပြောသွားခဲ့ပူပါတယ်။ရန်ကုန်မြို့မှာကုမ္ပဏီလာထောင်ကြတဲ့ပြည်ပလုပ်ငန်းရှင်အများစုဟာရန်ကုန်မြို့ရဲ့အင်ဈေးမြေဈေးကြီးမြင့်မှုကြောင့်အိမ်ငှားနေကြပြီးမြန်မာနိုင်ငံထက်ဈေးသက်သာတဲ့ထိုင်းနိုင်ငံမဲဆောက်ဘက်မှာအိမ်ဝယ်ပြီးနေကြပါတဲ့ငါတူကြည်မြင့်တဲ့မြေဈေးနှုန်းကြောင့်တိုက်ခန်းဆောက်လုပ်ရောင်းချရမှာဈေးနှုန်းမြင့်တက်နေရတဲ့အကြောင်းနဲ့တကယ်လို့များအစိုးရကမြေနေရာကိုအဆင်ပြေအောင်စီမံဆောင်ရွက်ပေးနိုင်မယ်ဆိုရင်အဆောက်အဦဆောက်လုပ်ခကိုအမြတ်အစွန်းမယူဘဲအမှန်တကယ်တန်ဖိုးနည်းနည်းနဲ့ရောင်းချနိုင်မဲ့တန်ဖိုးနဲ့အင်ယာတွေကိုဆောက်လုပ်ပေးကြင်ပါတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကကန့်လန့်ခဲ့တာတွေလည်းရှိခဲ့ပါတယ်တကယ်လို့များအစိုးရကမြေနေရာအတွက်အဆင်ပြေအောင်စီမံဆောင်ရွက်ပေးနိုင်မယ်ဆိုရင်အခုလက်ရှိတန်ဖိုးနဲ့အင်ယာတွေအတွက်ပေးနေရတဲ့သိန်း100ကျော်အနေထားကနေသိန်း80ကျော်80လောက်နဲ့ရအောင်ဆောက်လုပ်ရောင်းချလို့ရနိုင်တဲ့အကြောင်းလုပ်ငန်းရှင်တွေဘက်ကဆွေးနွေးခဲ့ပူပါတယ်ငါတို့မင်းမဲစင်သားကြည့်စမ်းပါငါတို့ရငါတို့နိုင်ငံမှာမြေလို့မြေရိုင်းတွေဒီလောက်ပေါများနေတာမြေဈေးတွေကြီးမြင့်နေတာကြောင့်အဆောက်အဦဈေးတွေအဆမတန်မြင့်တက်ပြီးပြည်သူတွေလက်လန်းမမီနိုင်တဲ့အနေထားဖြစ်နေရတာဟာရင်နာဖို့မကောင်းဘူးလားလူတစုကလဝကြီးအုပ်မတရားသိမ်းဆည်းထားတဲ့လေယာမြေတွေဘာလုပ်ငန်းမှမလုပ်ပဲလုပ်ငန်းပြပြီးယူငင်ထားတဲ့အစိုးရပိုင်မြေလို့မြေရိုင်းတွေဒီအတိုင်းဝင်ခတ်ပြီးနှစ်ရှိလာများအလဟတ်သက်ဖြစ်နေရတဲ့တပ်ပိုင်မြေတွေခရိုနီတွေကိုအလွန်ချိုတာတဲ့ဈေးနှုန်းနဲ့နားလည်မှုယူပြီးငှားရမ်းထားတဲ့အစိုးရပိုင်မြေတွေစက်မှုစုံတွေမှာလုပ်ငန်းပြပြီးဘာလုပ်ငန်းမှမလုပ်ဆောင်ပဲနှစ်ပေါင်းများစွာဒီအတိုင်းရှိနေတဲ့မြေကွက်လက်တွေအဲ့ဒီမြေတွေဟာဧကပေါင်းသိန်းနဲ့တောင်းနဲ့ချီပြီးရှိနေပါတဲ့ငါတူအရင်အစိုးရလက်ထက်ကပိုင်ယာဆိုင်ယာနဲ့မတော်မတရားသိမ်းပိုက်ထားတဲ့ဈေးချိုချိုနဲ့နိုင်ထားတဲ့အဲ့ဒီဆက်မှုစုံကလုပ်ငန်းမလုပ်ကင်ပဲနှစ်ရှည်လများဒီတိုင်းရှိနေတဲ့မြေခွက်တွေကိုပြန်လဲစီစစ်ပြီးနိုင်ငံတော်ပိုင်ဖြစ်သိမ်းယူမယ်လို့အစိုးရတဲ့လက်ထက်မှာအတန်ထွက်ခဲ့ပေမဲ့အခုဘာအတန်မှပြန်ပြီးမကြားရတော့ပြန်ပါဘူးငါတို့ရင်ညာစေအကြောင်းနှောက်နှေးနေရတာလားခြိတုံချတုံနဲ့မလုပ်ရဲမကင်ရဲဖြစ်နေတာလားတော့မပြောတတ်ဘူးပေါ့တကယ်လို့များလုပ်ငန်းပြပြီးနှစ်ရှည်လများဒီအတိုင်းအလဟတ်ဝင်းခတ်ထားတဲ့ဆက်မှုစုံကဧကတောင်းချီတဲ့မြေခွက်လက်တွေမှာသာတန်ဖိုးနဲ့အင်ယာတွေကိုစောက်လုပ်နိုင်ခဲ့ရင်အိမ်ပိုင်ရာပိုင်မရှိတဲ့ပြည်သူတွေအတွက်အခန်းပေါင်းသိန်းနဲ့ချီပြီးထွက်လာနိုင်တာကြောင့်ပြည်သူတွေအတွက်အမှန်တကယ်အကျိုးရှိမဲ့အနေအထားဖြစ်ကြောင်းပညာရှင်တွေကလည်းဝေဖန်ထောက်ပြခဲ့ပူပါတယ်ငါတူနောက်ပြီးတန်ဖိုးတင့်တင့်အိမ်ယာတွေကိုနှစ်ရှည်အရေးကြစနစ်နဲ့ရောင်းချရမှာလက်ရှိယူနေတဲ့ဘန်တုံးတို့ညောက်ဝယ်ယူသူတွေအနေနဲ့တိုက်ခန်းတစ်ခန်းစာတန်ဖိုးကိုတိုက်ခန်းနှစ်ခန်းစာတန်ဖိုးလောက်ဒီပါပေးပြီးဝယ်ယူနေရတယ်လို့ဖြစ်နေတဲ့အကြောင်းလဲသတင်းတွေထဲမှာဖတ်ရပါတယ်ငါတူအာဆီယံနိုင်ငံတွေမှာနှစ်ရှည်အရေးကြတဲ့တိုက်ခန်းဝယ်ယူရင်ဘန်တိုးက900ဂိုင်နှုန်းနဲ့600ဂိုင်နှုန်းလောက်ပဲကြားသင့်ကြပေမဲ့ငါတို့နိုင်ငံမှာ1300ဂိုင်နှုန်းထိပေးချေနေရတယ်လို့ကြားသိရပါတယ်။ဒါကိုလည်းအစိုးရကလိုအပ်တယ်လို့ကြားဝင်ပြီးညှိနှိုင်းပေးစေခြင်းပါတယ်။ဒါမှလည်းအမှန်တကယ်တန်ဖိုးနဲ့အင်ယာတွေဖြစ်လာပြီးပြည်သူတွေလက်လန်းမိတဲ့အနေအထားမျိုးဖြစ်လာမှာပါငါတူ။ကဲပါလူကလေးရေတတပတ်တော့ဒီလောက်နဲ့ပဲနားလိုက်ပြရစေအောင်။မင်းလည်းပြန်စရာအိမ်ရှိပြီးအဲ့ဒီအိမ်ကစိတ်ရောလူပါလုံလုံချုံချုံနဲ့နေထိုင်နိုင်တဲ့အိုးပိုင်အိမ်ပိုင်နိုင်ငံသားတယောက်ဖြစ်လာပါစေလို့ဆုတောင်းပေးလိုက်ပါရယ်ကွယ်ချစ်လက်စွာသောမင်းရဲ့အဘဆန်နီဦး